ရာဇီးနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲတွေမှာတော့ Netherlands နဲ့ Costa Rica ကအသင်းတွေ Quarter Final ကိုတက်သွားပါတယ်။ဒုတိယအဆင့်ရှုံးထွက်ပွဲတွေကိုတင်းနှင်းလူနေကဆက်လက်ကစားကြတာမှာ Fortas Leza မှာတော့ Netherlands က Mexico အသင်းကိုပွဲပြီးကနီးသွင်းတဲ့ဂိုးတွေနဲ့နောက်ဆုံးမှာတကူးတကူးနဲ့အနိုင်ရသွားပါတယ်။ပထမပိုင်းမှာနှစ်သင်းစလုံးဂိုးမရှိသေးကြခဲ့ပြီးအဖွင့်ဂိုးကိုတော့ Mexico ကတိုက်စစ်မှု Giovanni Dos Santos က48မိနစ်မှာသွင်းခဲ့တာပါ။ Netherlands အသင်းချစ်ပါကိုရဖို့တိုက်စစ်ကိုအရှိန်မြင့်ခဲ့ပေမဲ့ရာသီဥတုပိုလွန်းတာရဲ့မက္ဆီကိုနောက်တန်းတဲ့ဂိုးသမားတို့ကကောင်းလွန်းတာတွေကြောင့်တော်တော်နဲ့ချေပါကိုမရခဲ့ပါဘူး။ Netherlands အတွက်ချေပါကိုကိုတော့88မိနစ်မှာတောင်းကံဘောကနေပြန်ကျလာတဲ့ဘောလုံးကို Schneider ကဂိုးအေရီယာထိတ်တဲ့ကနေ volley ကန်သွင်းသွားတာဖြစ်ပါတယ်။ Netherlands အတွက်အနိုင်ဂိုးကိုတော့ဒဏ်ရာရအချိန်ပို3မိနစ်မှာ Robin ကြောင့်ရတဲ့ penalty ကတဆင့် Huntella ကသွင်းသွားခဲ့တာဖြစ်ပါတယ်။ Recife မှာကစားတဲ့ Greece နဲ့ Costa Rica ပွဲမှာတော့အချိန်ပိုပြီးတဲ့အထိတကိုးစီတည်ကျနေတာကြောင့်penalty ကန်တာမှာ Costa Ricaကအနိုင်ရသွားပြီးပထမဆုံးအကြိမ် quarter final တက်သွားပါတယ်။ Costa Rica အတွက်ပထမဂိုးကို Ruiz က52မိနစ်မှာသွင်းယူခဲ့တာပါ။66မိနစ်မှာတော့ Costa Rica က Drate ဟာနဝတနီနဲ့ထုတ်ခံခဲ့ရပါတယ်။အဲ့ဒီနောက် Greece အတွက်ချေပါဂိုးကိုတော့ဒဏ်ရာရအချိန်ပို1မိနစ်မှာ Papastatopoulos ကသွင်းပေးခဲ့တာဖြစ်ပါတယ်။အဲ့ဒီနောက်အချိန်ပိုမှာတော့နှစ်သင်းစလုံးဂိုးမသိမ်းနိုင်ကြတာကြောင့်နောက်ဆုံး penalty ကန်တာမှာတော့ Costa Rica က5-3 နဲ့နိုင်ပြီး Costa Rica အသင်းဟာကမ္ဘာဖလား quarter final ကိုပထမဆုံးအကြိမ်တက်သွားတာဖြစ်ပါတယ်။